ကျောင်းနိုင်ငံဝန်မျိုးမှာတက်တူခင်ညာတညာတွေနဲ့အိန္ဒိယချောင်းသားချောင်းသူ324ယောက်ကိုအိန္ဒိယအစိုးရကဒီကနေ့စနေနေ့မှာလေနဲ့ပြန်ခေါ်လာခဲ့ဖြစ်ပါတယ်။ယူရီလီမျိုးကိုလည်းဆိုက်တဲ့ချိန်မှာပဲသူတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားခြင်းရှိမရှိသတင်းနှစ်ပတ်ကြာစောင့်ကြည့်ဖို့တရားခွဲထားတဲ့နေရာတစ်ခုကိုပို့ဆောင်ခဲ့ပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့ပထမဆုံးကျောင်းသားတယောက်ကိုနိုင်ငံတောင်ပိုင်းကဒီကာရာလာပီနယ်မှာတွေ့ရှိခဲ့ပါတယ်။ကမ္ဘာကဒုတိယလူ၏အများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာရောဂါကာကွယ်တားဆီးရေးတွေပြင်းထန်ဆောင်ရွက်နေပါတယ်။ယူရီမျိုးကလေစိတ်ကိုဒီနေ့ရောက်လာကြတဲ့လူများကျော်ဟာကျောင်းသူကျောင်းသားတွေဖြစ်ပါတယ်။တရုတ်နိုင်ငံမှာပညာသင်ကြားနေကြတဲ့အိန္ဒိယကျောင်းသား1000ကျော်ရှိပြီးတော့အများစုကတော့ဆီကောလိပ်မှာတက်ရောက်ပညာနေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဝန်ထမ်းပိတ်ထားတဲ့ဝူဟန်နဲ့အနီးတဝိုက်ဒေသကနေအိန္ဒိယနိုင်ငံသားတွေကိုခေါ်ထုတ်လာတဲ့ဒုတိယလင်းတစ်စင်းနဲ့မကြာခင်မှာဆက်ရောက်လာဖို့ရှိပါတယ်။အိန္ဒိယနိုင်ငံမျိုးကြီး9ခုကအဓိကလေဆိပ်ချိန်မှာတော့တရုတ်နဲ့ဟောင်ကောင်ကရောက်လာကြတဲ့ခီးစဉ်အားလုံးကိုကိုအပူချိန်တိုက်တာနေပြီးတော့ယောဂပါလာသူဖြစ်မတင်ငါရဲ့သူတွေကိုခွဲထုတ်ထားတဲ့အစီအစဉ်ကိုလည်းလှုပ်ဆောင်ထားပါတယ်။အခုလက်ရှိမှာတော့ပြည်နယ်ပေါင်း6ခုမှာတရားခွဲထုတ်ထားတဲ့လူပေါင်း40လောက်ရှိနေပါတယ်။မြန်မာနိုင်ငံကလည်းဝန်ဟန်ရောက်မြန်မာကျောင်းသူကျောင်းသားတွေကိုအမြန်ဆုံးခေါ်ယူဖို့လှုပ်ဆောင်နေပြီလို့ကျမ၏ဝန်ကြီးဌာနက VOA ကိုဒီနေ့ပဲပြောဆိုခဲ့ပါတယ်။